တော်ဒါရှင်များရှင်ကုရသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်အီဗရာဟန်ကမ်ဘာရီနဲ့အထိမ့်တိုင်းခံမြန်မာဒီမိုကရေစီခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်တို့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပြီးမြဲသူတို့ရဲ့ဆွေးနွေးချက်အသေးစိတ်တွေကိုတော့ထုတ်ပြန်တာမျိုးမရှိပါဘူး။မစ္စတာကမ်ဘာရီဟာသူ့ရဲ့မြန်မာနိုင်ငံကိုတွားရောက်တဲ့၄ရက်ကြာခီးစဉ်မှာအခုလိုတွေ့ဆုံတာဖြစ်တယ်လို့ဘန်ကောက်မြို့ VOA အရှိတောင်အာရှဌာနကနေရောဂျာဝီလ်ကန်ဆန်ကသတင်းပေးပို့ခဲ့တာကိုအန်ကယ်ဦးထောင်အောင်ကဆက်ပြီးတော့တင်ပြပေးပါလားရှင်။
ဟုတ်ကဲ့လူအခွင့်အရေးဒီမိုကရေစီပြုပြင်ရေးနဲ့အမျိုးသားပြန်လည်အသိဉာဏ်ရေးတွေမှာကုလသမဂ္ဂပြောခွင့်ရရဲ့အဆိုအခိုင်အမာရှေ့တိုးတဲ့ခြေလှမ်းယူဖို့မြန်မာဗိုလ်ချုပ်ကြီးတွေကိုဖြောင်းပြရန်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအန်နန်ကမစ္စတာဂမ်ဘယ်ရီကိုတာဝန်ပေးရခဲ့ပါတယ်။ကြာသာပတင်းနေ့စတင်ခဲ့တဲ့သူရဲ့မစ်ရှင်ဟာမြန်မာလူအခွင့်အရေးအခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီကသူတို့ရဲ့အစီအစဉ်တဲ့ထက်သွင်းခဲ့ပြီးတဲ့နောက်နလာကြာမှာပေါ်ထွက်လာခဲ့ပါတယ်။ဒါကြောင့်မြမစစ်အစိုးရဟာကုလသမဂ္ဂရဲ့စစ်စစ်ဆက်ဆက်စောင့်ကြည့်မှုခံရမယ်ဆိုတာပဲဖြစ်ပါတယ်။မစ္စတာဂမ်ဘယ်ရီနယူးယောက်သို့ပြန်လာပြီးတဲ့နောက်မြမအစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ကအစိုးတရတင်သွင်းဖို့စီစဉ်ထားပါတယ်။ဒါဟာမစ္စတာဂမ်ဘယ်ရီကဒေါ်အောင်ဆန်းစုကြည်နဲ့ဒုတိယအကြိမ်တွေ့ဆုံတာဖြစ်ပါတယ်။မစ္စတာဂမ်ဘီရီကသူရဲ့မြမပြည်ပထမခရီးစဉ်မှာဒေါ်အောင်ဆန်းစုကြည်နဲ့နောက်ဆုံးမေလမှာတွေ့ဆုံခဲ့ရာအကျယ်ကျုပ်ချထားခံရခြင်းမှဒီမိုကရေစီခေါင်းဆောင်လွတ်မြောက်လာလိမ့်မယ်လို့ညွှန်လင့်ခဲ့ပါတယ်။အဲ့ဒါအစားဗိုလ်ချုပ်ကြီးတွေကသူမရဲ့အကျယ်ကျုပ်ချထားမှုစက်တန်းကိုနောက်တစ်နှစ်တိုးလိုက်ပါတယ်။သူမကိုလွတ်ပေးဖို့အမေရိကန်ဥရောပသမ္မတကနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်တို့ကအကြိမ်ကြိမ်တောင်းဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာသူ့နေအိမ်မှာအပြင်လူများနဲ့တွေ့ဆုံခွင့်မရှိုံသာမကအပြင်ကလူတွေသူ့ပါတီအဖွဲ့ဝင်တွေနဲ့တောင်းမှတယ်လီဖုန်းဆက်သွယ်ခွင့်မရှိပါဘူးမစ္စတာဂမ်ဘာရီကစနေနေ့မှာ NLD ပါတီခေါင်းဆောင်တွေနဲ့တီးကြတွေ့ဆုံခဲ့ပါတယ် NLD ပြောခွင့်ရဥညာဝင်းကအရေးကြီးတဲ့အချက်တစ်ခုနဲ့ပတ်သက်လို့မေးမြန်းခဲ့ရာမစ္စတာဂမ်ဘီရီကအစိုးရကသူတို့ရဲ့ road map လမ်းပြမြေပုံကိုဆက်လက်ဆောင်ရွက်သွားမယ်လို့သူ့ကိုပြောပြကြောင်းဖြေကြားခဲ့ပါတယ်
။အဲ့ဒါလိုပြောတဲ့အတွက်အဖွဲ့ချုပ်အနေနဲ့ကသူ့ကိုတစ်ခုမေးကြည့်ပါတယ်။အဲ့ဒါပါလဲဆိုတော့ road map ထဲမှာပါတဲ့ဆန္ဒခံယူပွဲကိုအတီဗီဆိုင်ရာကလက်ခံထားတဲ့စာနဲ့အညီကုလသမဂ္ဂကြီးကြပ်ပြီးတော့ဆောင်ရွက်သင့်တယ်လို့ဒီလိုပြောတယ်ဒီလိုပြောတဲ့အခါမှာမစ္စတာကမ်ဘီရီကပြောတာကကျွန်တော်တို့ဒီလိုကိစ္စတွေဟာတဲ့ဆက်ဆံရအစိုးရအပါအဝင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့သဘောထားတွေပါပါရှိဖို့လိုတယ်လို့သူအဲ့လိုဖြေပါတယ
်ဒီနေ့နေ့စောစောပိုင်းမှာမစ္စတာကမ်ဘီရီကနိုင်ငံခေါင်းဆောင်ဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့တွေ့ဆုံဖို့မြို့တော်နေပြည်တော်ကိုသွားရောက်ခဲ့ပါတယ်ဒါပေမဲ့ဆွေးနွေးတဲ့အသေးစိတ်များကိုထုတ်ပြန်ခြင်းမရှိပါဘူးသူကစစ်တပ်ကရွေးချယ်ထားတဲ့အမျိုးသားညီလာခံကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲဒီညီလာခံဟာအတုအယောင်သာဖြစ်တယ်လို့အနောက်နိုင်ငံတွေနဲ့ကုလသမဂ္ဂကပြောကြားပါတယ်ခင်ဗျာ